ဩဂုတ်လ၂ရက်နေ့ကအမျိုးသားလွှတ်တော်မှမဲခွဲအတည်ပြုလိုက်တဲ့66ဂါဒီဆက်သွယ်ရေးဥပဒေနဲ့ပတ်သက်ပြီးဝေဖန်တာတွေအများအပြားထွက်ပေါ်လာပါတယ်။အဓိကကတော့ဒီဥပဒေကိုဖျက်သိမ်းနိုင်လိမ့်မယ်လို့ယူဆခဲ့ကြပေမဲ့မျှော်မှန်းတာတွေဖြစ်မလာတာကြောင့်ဖြစ်ပါတယ်။အမျိုးသားလွှတ်တော်ကိုယ်စားလှယ်ဥထေးဦးပြောတာကတော့မဲခွဲတဲ့ပုံစံပြောင်းသွားတာကြောင့်ကိုယ်စားလှယ်တွေဇဝေဇဝါဖြစ်ကုန်ရတယ်လို့ဆိုပါတယ်။
အဲ့တော့အရင်တော့ဥပဒေတန်းကော်မတီနဲ့ဟိုပြန်ဆိုင်ရတာပေါ့နော်။မဲပြန်ပြီးတော့မဲရအောင်ဟိုဆောင်ယူရတာခုလည်းကြောက်အောင်အဲ့ဒီလိုမဟုတ်ဘဲနဲ့လွှတ်တော်ကိုယ်စားလှယ်အချင်းချင်းတစ်ခါကျလွှတ်တော်ကိုယ်စားလှယ်ရတယ်ဟဲ့လားဒီပထမအခေါက်မှာဟဲ့လားဟိုဘက်လိုလိုဒီဘက်လိုလိုအဲ့ဒီလိုမျိုးတွေတော်တော်လေးကိုရှုပ်ထွေးတယ
်အခုလိုရှုပ်ထွေးတာတွေရှိတာကြောင့်လွှတ်တော်ကိုယ်စားလှယ်တွေရှားမှာမှားယွင်းပြီးမဲပေးတာမျိုးတွေလည်းဖြစ်သွားတယ်လို့ဆိုပါတယ်ဒါအပြင်ဥပဒေချမ်းနဲ့ပတ်သက်ပြီးမူလကကန့်ကွက်ထားတာတွေကိုလည်းလွှတ်တော်ကိုယ်စားလှယ်တူချင်းအလိုက်နှိုင်းရှင်တင်ပြတာတွေလုပ်ခဲ့ပါတယ
်ဘယ်လွှတ်တော်ကိုယ်စားလှယ်တင်ပြချက်နဲ့ဘယ်လွှတ်တော်ကိုယ်စားလှယ်တင်ပြချက်ဆိုတော့လွှတ်တော်ကိုယ်စားလှယ်တူချင်းတင်ပြချက်ကတတော်ကိုယ်စားလှယ်တွေကမမှတ်မိတော့ဘူးဗျာ။ဟုတ်လား။နောက်သူစာရွက်ထဲမှာပေးထားတဲ့ဟာလည်းနံပါတ်တွေကလည်းထပ်နေတာတွေလည်းရှိတယ်။ဘယ်ဟာကိုဆိုလို့မှန်းလဲရှင်းရှင်းလင်းလင်းမရှိတော့ဘူး
။အမျိုးသားလွှတ်တော်ကိုယ်စားလှယ်ဥထေးဦးပြောပြသွားတာပါ။အမျိုးသားလွှတ်တော်မှာဥပဒေချမ်းမဲခွဲခဲ့တာနဲ့ပတ်သက်ပြီးဒီဥပဒေဖျက်သိမ်းနိုင်ရေးလှုပ်ရှားနေသူကြပြားဆရာမောင်ဆောင်ခပြောတာကတော့
အဲ့မှာကုန်ရှုပ်ထွေးကုန်အဲအဲ့လိုအကုန်ရှုပ်ထွေးကုန်နဲ့တွေ့နောက်ပိုင်းကျတော့ကိုယ်စားလှယ်တွေကကန့်ကွက်ရမှာလားထောက်ခံရမှာလားမသိတော့ဘူးယာအဲ့လိုဖြစ်သွားတယ်6ခုလောက်မှာမဲခွဲရတဲ့အတွက
်မောင်ဆောင်ခပြောပြသွားတာပါဒါပေမဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်တရားရုံးချုပ်ရှင့်နေဦးအောင်သိန်းပြောတာကတော့ဒီဥပဒေဟာအမျိုးသားလွှတ်တော်မှာအတည်ပြုလိုက်တာမှန်ပေမဲ့ပြည်သူလွှတ်တော်မှာဆက်လက်ဆွေးနွေးတာတွေလုပ်အောင်မှာလို့ပြောပါတယ
်ထို့တော်လည်းမှာလေကျွန်တော်တို့ဒီဥရင်ပတ်သက်ပြီးတချို့ကျန်းမာမှုမှာသဘောထားကိုယ်လေးခွင့်ရှိတယ်လို့သဘောထားကိုယ်လေးတာရရှိတာပေါ့နော်အဲ့ဒါကျွန်တော်အမျိုးသားလွတ်လွတ်တရားထဲကနေပြီးတော့သဘောထားကိုယ်လေးကိုလည်းပြီးရမှာလေအဲ့ဒါအဲ့လိုကျွန်တော်ကိုယ်လေးလို့ပြည်သူလွတ်တော်မှာလည်းပြည်သူလွတ်တော်ပို့ရဆောင်မှာပြည်သူလွတ်တော်လည်းဒီဘက်ကအမျိုးသားလွတ်တော်ပို့တဲ့ဥပဒေပေါ်မှာသဘောထားကိုယ်လေးအတိုင်းတိုင်းရှိအောင်ရှိလာနိုင်တယ်အဲ့ဒါမျိုးကြတဲ့အခါကျတော့ကျွန်တော်ပြည်သူလွတ်တော်နဲ့အမျိုးသားလွတ်တော်နှစ်အပေါင်းမှာပူးပေါင်းကော်မတီတွေကပူးပေါင်းပေါ်တယ်နော်ကိုယ်ကောင်ကောင်ဒီရည်ရည်တခါချပြီးတော့ကြီးရည်ကြီးလို့မရဘူးဆိုရင်ပြည်တော်စုလွှတ်တော်တက်ပြီးတော့အဆုံးပြတ်ခံပြီဆိုတဲ့သဘောကသူ့ရဲ့သွားနေတဲ့ process ကအဲ့လိုပဲသွားနေ
ဥအောင်သိန်းပြောပြသွားတာပါဒါပေမဲ့အမျိုးသားလွှတ်တော်မှာကိုယ်စားလှယ်တွေအနေနဲ့ဝန်ကြီးဌာနကပြင်ဆင်ထားတဲ့ဥပဒေချမ်းကိုလုံးဝပြင်ဆင်နိုင်ခြင်းမပြုနိုင်ခဲ့တာအပြင်ပြည်သူအများစုကဒီဇိုင်းမှန်မှန်နဲ့ဒီဥပဒေဖျက်သိမ်းရေးပြောဆိုနေပေမဲ့ဖျက်သိမ်းနိုင်ခြင်းမရှိတာဟာလွှတ်တော်ထဲမှာပြည်သူအသံပြောက်နေတာဖြစ်တယ်လို့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးရဲထွတ်ကပြောပါတယ်
။ဒီနီလန်ပေါင်းတယ်နဲ့ကျွန်တော်တို့လွှတ်တော်ကိုကြားအောင်ကျွန်တော်ပြောခဲ့ကြတယ်ပေါ့နော်။ဆိုတော့အဲ့လိုအချိန်မျိုးမှာဟာဟိုဒီလိုအလောက်ဒီဖြစ်တယ်ရင်ပြောနေတယ်မှာဒီပြင်ဆင်ရေးကိုပဲလုပ်တယ်ပြင်ဆင်နေမြန်မာလည်းဒီလိုအသံမပါနဲ့ပြီးဒါဒီဒီလိုပြင်ဆင်နေတဲ့ပုံစံကိုပဲဦးတည်ပြီးတော့လုပ်တယ်ပေါ့နော်။ဆိုတော့အဲ့ဒီဟာကိုကြည့်ရရင်လွှတ်တော်ဟာပေါ့နော်။မြန်မာလည်းပြီးပြီးတော့ဆက်သွားတယ်ဒီလွှတ်တော်ဟာအပီဒီအတန်ကိုလိလိရှိခါတယ်ကျွန်တော်တို့ရဲ့အပီဒီရဲ့အပီဒီရဲ့ဆန္ဒကိုလိလိရှိခါတယ်လို့ပဲကျွန်တော်ကမြင်နေတာ
တကယ်ကဒီဥပဒေနဲ့ပတ်သက်ပြီးအငင်းပွားမှုတွေကတော့ရှိနေသေးပါဒီဥပဒေကိုလုံးဝဖျက်သိမ်းသင့်တယ်လို့ယူဆတာတွေရှိပေမဲ့ဒီဥပဒေကိုအထူးဥပဒေအဖြစ်ရှိသင့်တယ်လို့ယူဆသူတွေလည်းရှိပါတယ်အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးအောင်သိန်းကသူ့အမြင်ကိုအခုလိုပြောပါတယ
်ရှိကိုရှိထားသင့်တယ်ကျွန်တော်မြင်တယ်ဒီဥပဒေတကယ်အဓိကပြဿနာအာမခံမရတဲ့ပြဿနာဟုတ်ဒီဥရင်းနဲ့အလားတူအကောက်ဝပေးနိုင်မယ့်ဥပဒေကျွန်တော်ဘာရှိလဲအဲ့လိုအကောက်ဝပေးနိုင်ဥပဒေကိုချို့ရလက်ညှိုးထိုးတာကရာဇသကြီးမှပုံမှန်900ဆိုတာရှိနေတာပဲရာဇသကြီးပုံမှန်900ပြည့်စုံနေတာပဲအချက်လက်တွေ10ချက်လောက်ရှိနေတာပဲသူတို့ကပြောတယ်သူကရာဇသကြီးဥပဒေကအရေးယူဖြစ်တဲ့ကိစ္စကတရားရုံးရောက်ပြီးတော့လူနဲ့တဝိုက်ဆရာယုံတဝိုက်တွင်သာကြည်ကြည်ပြန့်ပြန့်တည်သွားနိုင်တယ်။ဟိုကကတရားယုံမရောက်ခင်းနေခင်ဗျာဒီဟန်ဖုန်းလေးတစ်ခုကင်ထားတဲ့လူနေနဲ့ဟာဒီပြည်ရင်းတစ်ခုလုံးရောကဘာဟိုကပြတ်သွားနိုင်တယ်ဒါအင်တာနက်ကိုယူဆုပ်တဲ့သဘောမျိုးဖြစ်တဲ့သူကပူပြီးကြည်ပြန့်တော့သူကအထူးဥပဒေတရားဖြစ်တယ်။ရ
ဒီရန်စလာကြီးရာဟိုရေဘူးရဥရီတရားဖြစ်တယ်အဲ့တော့ရန်စလာကြီးဥပဒေနဲ့ရေယူပါရေယူနိုင်တာပဲလို့ပြောပေမဲ့စကော့ပြေပြန်းမှုပြေပြန်းကြီးကယူဆိုပြီးယူစားပေါ်မှာကွာဟတယ်ဘာဖြစ်လို့လဲဆိုတော့ဒီကောင်အင်တာနက်နဲ့သွားတာဥအောင်တိန်ပြောပြသွားတာဗာလက်ရှိမှာတော့ဝန်ကြီးဌာနကပြင်ဆင်လိုက်တဲ့ဥပဒေချမ်းမှာလူပြောများနေတဲ့အမကံမပေးနိုင်ဆိုတာပြက်ပြဲသွားတယ်လို့ ဒီအမှုကိုတိုင်ကြားတာနဲ့ပတ်သက်ပြီးနင့်နာသူကာကံရှင်ကိုယ်တိုင်ဒါမှမဟုတ်ကိုယ်စလဲလွှဲအပ်သူဖြစ်ရမယ်ဆိုတာကတော့ပြောင်းလဲသွားတာပါခင်ဗျာ